ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ
်ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရစေလူဖြစ်လာကြရတဲ့အခိုက်မှာလူဟာစားရေးဝတ်ရေးနေရေးထိုင်ရေးအတွက်နေရောညပါရုန်းကန်တက်ရှင်နေကြရပါတယ်တနေ့လုံးမှတနေ့စားကြရမယ့်အခြေအနေပါလက်လုံးမှပါဇက်လုံးနိုင်မှာဖြစ်တာကြောင့်အိမ်ရှိလူအကုန်တနေ့ကုန်တနေ့ကန်ကြိုးပမ်းပြီးဝမ်းစာရှာနေကြရတာကိုတွေ့ရပါတယ်ဒီကြားထဲမှာခန္ဓာအာနေပြီးဒုက္ခဆင်းရဲကြုံကြရတဲ့အခါကိုယ်လက်မအီမတာတာတမျိုးစီဘူးဝါကကတဖုံစိတ်ဆင်းရဲတာကကတဖက်တွက်ကြည့်လိုက်တော့ဘာမှအကျိုးတရားမရှိအတိဒုက္ခနဲ့လွတ်လန်းကိုရှာခံစားရသမျှတတ်တာရဖို့အရေးဘေးအရာကိုအလေးပေးရမယ်ဆိုတာစဉ်းစားစရာပေါ့ဒီတော့ခုတစ်ပတ်စဉ်းကျင်စရာအနေနဲ့တင်ပြလိုက်ချင်တာကကောင်းသောအရာကိုရွေးယူခြင်းဆိုတဲ့အချက်ပါပဲဘသူမဆိုကောင်းတာကိုလိုချင်ကြတာကြီးပါပဲကောင်းကောင်းနေခြင်းလို့စူးစမ်းလိုက်ကြပုံကတခါတခါဘဝအသက်တာကိုကြည်ကွဲစေပါတယ်ဘာကြောင့်လဲဆိုရင်မမြင်ဘူးလို့မူးမြစ်ထင်ဆိုသလိုသူများတကာကိုကြည့်ပြီးစီးစိမ်ရှိရှိနေရတာကိုအားကြငါခြံကြည့်ပြန်တော့မချစ်ဘူးလို့တောကဘွေဖြာခဲ့ဆိုတဲ့ကြပြတဲ့ကလိုကုဘဝကိုမကြင်မနဲ့ဒီတော့ကယုံမတ်လို့ပုံအပ်ထားတာကိုမကြံကောင်းမစီရပန်းရှင်တွေမရှိတဲ့မျက်ကွယ်မှာအကျဉ်းနာစာနာတရားကင်းမဲ့စွာနဲ့ခိုးယူထားမိလိုက်တာပေါ့တတိငါခဏတော့စိတ်ကြည်နူးကျဉ်းနှံ့မှုကိုရမှာအမှန်ပါပဲငါလုတာတခြားဘယ်သူမှမသိဘူးလို့ထင်ရပေမဲ့ကိုနဲ့အမှန်တရားကောင်းကောင်းကြီးသိမြင်တာကိုသိရင်ရှက်စရာပါပဲပို့ဆိုးတာကဥစ္စာရှင်တွေအနေနဲ့သူ့ရဲ့ပျောက်ဆုံးနေပြီးခြေရာလက်ရာပြတ်နေတာကိုတတိပြုမိရင်အမှုမှန်ပေါ်ပေါက်ခဲ့ရင်ဘလို့ရှင်းမလဲဘလို့မှငိုယူတောင်းပန်လို့မရနိုင်မဲ့တရားရဲ့အဆုံးအဖြတ်ကိုခံစားရမယ်ဆိုရင်စဉ်းစားတာကြည့်ပါတော့တည်င်္ဂရဲ့တာယာမှုအတွက်ကိုဘဝတစ်ခုနဲ့လင်းမလားဆိုတာပါပဲမကောင်းမှန်တည့်ရက်နဲ့ပိုးဖလံမျိုးမိကိုတိုးအကျိုးနဲ့ရှိတာကိုဇွတ်မိုက်မယ်ဆိုရင်ကိုထိုက်နဲ့ကိုကန်ဆိုသလိုခံစားသွားရမှာပါပဲသူများတကာရဲ့တတွေးခွန့်မှာမျှော့လို့ကဲရဲ့ပြောဆိုသည်မှခံရမှာထက်စားရင်အမှန်မြင်လို့အကောင်းကိုဆင်ကျင်တင်ပါတယ်လူပုံအလဲမှာဆရာတဆူထန်ချင်းကပ်ဖူးသူတယောက်ကဘဝမှာကောင်းမြတ်မှုကိုရယူပိုင်ဆိုင်ခြင်းပါတယ်လို့ဖွင့်ပြောလာခဲ့တာကြောင့်ကဲဒါဆိုရင်မင်းအမိအဖကိုဝတ်ကြီးဝတ်ငယ်ယူတည်တမှုရှိသလားလို့မေးခဲ့ပါတယ်ဟုတ်ကဲ့လို့ဖြေပါတယ်သူတို့ဘာဥစ္စာပစ္စည်းကိုသူများမသိအောင်ခိုးဝှက်ရယူခြင်းမပြုဘူးပေါ့လို့မေးတော့လေဟုတ်ကဲ့တဲ့ဒါနဲ့သူတို့ဘာအိမ်ယာကိုလွန်ကျူးစော်ကားမိတာတွေမမှန်မကန်တဲ့ထုတ်ဖော်ပြောဆိုမှုတွေသူတို့ဘာရဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတတ်မှတ်လိုချင်မှုတွေကိုပြုခဲ့မိတာများရှိပါသလားလို့မေးခွန်းထုတ်ပြန်တော့ဒါရီဟာကျွန်တော်အတွက်မခက်ပါဘူးလွယ်လွယ်ကလေးပါငယ်ငယ်ကလေးကကောင်းတာကိုခင်မကောင်းတာကိုရှောင်ကြဉ်ခဲ့လေတော့မားတာကိုပဲအမှန်ကိုဖတ်တွေ့ခဲ့တာဒီကနေ့အထိပဲလို့ပြန်ပြောတာပေါ့ဒီအခါမှာသူ့ကိုမေးခွန်းထုတ်တဲ့ဆရာကဒါဆိုကောင်းပါပြီဒါပေမဲ့တခုတော့လိုသေးတယ်မင်းမှရှိတဲ့ဥစ္စာတွေကိုရောင်းချပြီးစင်ရဲသားတွေကိုဝေပေးပါပြီးရင်ငါနောက်လိုက်ခဲ့ပေါ့လို့အဲ့ဒီလိုလဲပြောလိုက်ရောဘာလုပ်တယ်လဲသိလားနောက်ကြောင်းကိုလှဲ့တစ်ချက်မှပြန်မကြည့်ပဲထွက်ခွာသွားတော့ပါတယ်လက်တကမ်းပါပဲသူရတဲ့ရတိုက်တဲ့အခွင့်အရေးဒါပေမဲ့သူ့အတွေ့ထဲမှာဒါငါဥစ္စာငါပစ္စည်းဆိုတာရှိနေတာကြောင့်ဘာနဲ့မှမလဲနိုင်တဲ့သူ့ပစ္စည်းဥစ္စာတွေအတွက်တန်ဖိုးရှိတဲ့အရာကိုတကယ်ပဲလက်လွတ်ဆုံးရှုံးသွားခဲ့ရတော့တာပေါ့တခါတခါတော့လည်းစဉ်းစားကြည့်မိပါတယ်ကို့မှာပူရှံလို့သုံးမကုန်နိုင်တဲ့လောကစည်းစိမ်ရွှေငွေရတနာတွေပိုင်ဆိုင်ထားနိုင်တဲ့အခါလောကအရာကိုမှွေနှောက်ရှာဖွေမလားဒါမှမဟုတ်ဆက်တဲ့ရင်တွေနဲ့ကဘာအနက်ခရီးဆက်ယုံမကစัจ java ရာထဲမှာခရီးပြုမလားဒါမှမဟုတ်နိုင်ကလက်တွေတက်ပျော်ပါရက်နဲ့အချိန်ကိုဖြုံးတီးပြစ်မလားတနည်းကတော့လူနေသူမိဘမဲ့မုတ်ဆိုးမ ဘိုးဘွားတက်ကြီးရွယ်အိုတွေလူမှုရေးလုပ်ငန်းတွေကိုထောက်ကူမလာဆိုတာကိုပေါ့ရတောင်ရခဲလူအသက်တာကိုပိုင်ဆိုင်လာရချိန်မှာတူတုံစင်းညီအမအရင်ချာတောင်ရွေးချယ်မှုပြုရမှာကွဲပြားခြားနားတာကိုတွေ့ရပါတယ်မာရိနဲ့မာတာဆိုတဲ့ညီမနှစ်ယောက်ပါအဲ့ဒီအာဂန်နုအတွက်ဖွဲဖွဲရရမြင်ရဟင်းကောင်းရဖို့ချွေးတလုံးလုံးနဲ့ပင်ပင်ပန်းပန်းပြင်ဆင်နေတဲ့မာတာမာတာအနေနဲ့ကောင်းကောင်းအဲ့ဝတ်ပြုဖို့ကြိုးစားတော့မာရိခင်ဗျာဒီလူကတာမန်မဟုတ်တဲ့ပုပ်ကိုထုမို့ဆုံးမတွင်တင်သည်မလွတ်တန်းရယူနေချိန်ပေါ့တကယ်စိတ်သက်သာရရတာကမာရိပါမာတာကတော့အလုတ်တွေနဲ့စိတ်ပင်ပန်းနေခဲ့ပါတယ်တကယ်တော့မာရိကိုစိတ်သက်သာစေခဲ့သူကသခင်ယေရှုဆိုသူပါလူဘဝအသက်ရှင်စဉ်လူဖြစ်အင်ကိုထင်ရှားပြခဲ့ဘူးပါတယ်တရားရဲ့အဆုံးအမကိုရင်ဝယ်နှလုံးသားထဲတုံမိခဲ့သူကမာရိပါပင်ပန်းနေတဲ့ကြားကသူများကိုပျော်ရွှင်စေခဲ့သူကသခင်ယေရှုဆိုသူပါကြည်ကွဲနေတဲ့လူသားတွေနဲ့အတူဝေဒနာကိုမျှယူခံစားခဲ့သူပါဒါပေမဲ့သူ့ရဲ့အပြုအမူကိုနားမလည်သူတွေအတွက်ကြီးမားတဲ့ရွေးချယ်မှုကိုပြုခဲ့သူပါအဲ့ဒါကတော့ဘသူမှမလိုချင်တဲ့လူတကာမုန်းတီးယွံရှာတဲ့ယာဇွတ်သားဘဝကိုသူခံယူသွားပါတယ်ဘသူမှမလျှောက်ချင်တဲ့ကရာနီလန်ဒီကရာနီလန်းကိုလှမ်းခဲ့တဲ့သူပါဘသူမှမထမ်းကျင်တဲ့ကားတိုင်းကိုထမ်းလို့သွားခဲ့ပါတယ်သူ့ရဲ့ရွေးချယ်မှုဟာသူ့ဘဝကိုဆုံးရှုံးစေတာမှန်ပေမဲ့ညီပေါ်ကြတဲ့စပါးစိတ်ဟာပြက်စီးပြီးตาရွေ့များတဲ့အသီးကိုတီးစေခဲ့တာပါပဲကောင်းတဲ့အရာကိုရွေးယူသုံးဆမိခဲ့ခြင်းကသူ့အတွက်ထာဝရချမ်းသာဖြစ်စေခဲ့တာပဲမဟုတ်ပေလားမျက်စိတမိတ်လျက်တပြက်ကွေးတော့လက်မဆက်ခင်ဆန့်တော့လက်မကွေးခင်တူတောင်းနဲ့ကျွန်တော်တို့ရဲ့လူဘဝအသက်တာခရီးမှာမှန်မှန်ကန်ကန်နဲ့ကောင်းတဲ့အရာကိုမလွတ်တန်းရယူပိုင်ဆိုင်နိုင်ဖို့ရွေးချယ်နိုင်ကြပါစေလို့မေတ္တာပို့ဆုတောင်းပေးလိုက်ပါတယ်သောတာရှင်များကိုရောစိတ်ပါချမ်းမြေ့ကြည်တာလို့ကောင်းသောအရာကိုရွေးယူနိုင်တဲ့သူများဖြစ်ကြပါစေ
Keep calling your love.